လေးဒီပြီးခဲ့တဲ့ဂျပန်အတွင်းမှာပဲအချိန်မှာဖြစ်နေတဲ့ကိစ္စတွေဟာတနင်္ဂနွေလုံးနေမကောက်ကဘာပါအာယုံဆရာတဲ့အချိန်ကြီးရောက်သွားတယ်လေဒုက္ခတွေရာနဲ့ချပြီးထွက်ပြေးကြရတယ်ရွာလုံးချထွက်ပြေးတာတွေလည်းရှိတယ်ဟိုတောထဲမှာဒုက္ခရောက်ကြတယ်ဟိုကျမကြီးလည်းချုပ်တဲ့သူလည်းပါတာပေါ့နော်ဆိုတော့ဒါမဲ့အဲ့လူတွေကိုအကူအညီပေးဖို့တော့တွားပြီးတော့ကဲထုတ်ဖို့ကိစ္စတွေမှာတတ်မတော်ကဟန်တာတာတွေရှိတဲ့အတွက်ထိတိုင်ဆင်ရတာတွေပါလေကျွန်တော်တို့ရှိတယ်ဆိုတော့အဲ့ဒီလူတွေအကူအညီပေးဖို့ဟန်တာတွေရှိနေရတာဘာကြောင့်လို့များကိုကမ္ဘောင်းတို့မြင်မိသလဲ
သူတို့ထွေပြေးတင်းချောင်ရတာကာလအတန်ကြာပြီဖြစ်ပါတယ်အဲ့ဒီကြားထဲမှာဒီလက်တလုံးမှာဖြစ်ခဲ့တဲ့အဖြစ်ပြက်ဟာဆိုရင်တော့အကြီးမားဆုံးစင်ခေါ်မှုအနေနဲ့ကျွန်တော်ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်အထူးဖြစ်သူကတနင်္လာမှာပဲဖြစ်တာမဟုတ်ပဲねတနင်္လာဒီကချင်ပြည်နယ်အနှံ့အပြားမှာဖြစ်သွားတဲ့အတွင်တန်ဖြစ်တော့ပိုပြမခက်ခဲတာဖြစ်ပါတယ်အထူးဖြစ်တော့အရင်ကနဲ့ကွာတာကဒီတစ်ခေါက်တိုက်ပွဲတွေဖြစ်တဲ့အချိန်မှာပြည်သူလူထုဒီထွေပြေးဖို့အရေးအထိပါသူတို့အတွက်အဟံတာဒီအမြန်ကြုံခဲ့ရတာဖြစ်ပါတယ်အထူးဖြစ်ကျွန်တော်အလုံးသိတဲ့အတိုင်းတိုင်းဘက်မှာလည်းကျွန်တော်ထွေပြရသလိုအကြောင်းရံဒေတာဘက်မှာလည်းထွေပြရတယ်ပြီးရင်ကျွန်တော်ဒီဘက်မှာကာမိုင်းဘက်မှာလည်းအတီတီအဲ့လိုထွေပြရတယ်ပေါ့နော်မုကောင်းမှာလည်းကဆုံဆွေမှာထွေပြရတယ်ဒီလိုထွေပြတိုင်းထွေပြတိုင်းသူတို့ရဲ့ထွေပြဖို့ကိစ္စတင်မှာခက်ခဲမှုကြမ်းကြာမှုဟန်တာမှုဒီအမျိုးမျိုးကြုံခဲ့ရတာဖြစ်ပါတယ်အထူးဖြစ်တော့ဒီတိုက်ပွဲဖြစ်တဲ့ဒေတာဖြစ်တဲ့အလျော်စွာစတရဲ့ computer ချက်မရအောင်ဆိုတော့ပြည်သူလူထုတွေအတွက်အခနဲ့ထွက်ပြေးတိမ်းချောင်လာဖို့အရေးဆိုတာတော်တော်လေးခက်ခဲတာဖြစ်ပါတယ
်။ဟုတ်ကဲ့ဆိုတော့ကိုကမ္ဘောင်းပြောတဲ့အထက်မှာထုံးကအရဆိုရင်တော့တိုက်ပွဲတွေဖြစ်တယ်ဆိုရင်အဲ့ဖြစ်တဲ့နေရာမှာရှိတဲ့ရွာတွေဒေသခံတွေကဝုန်းဝုန်းနဲ့ထွက်ပြေးကြရတယ်ပေါ့နော်။အခုဆိုတော့ကိုကမ္ဘောင်းပြောတဲ့အထက်မှာဆိုရင်တော့ထွက်ပြေးဖို့တော့မှသူအခက်ခဲရှိခဲ့တယ်ဆိုတော့သူပိတ်မိပြီးတော့ဒုက္ခပိုရောက်ကြတယ်ဆိုတဲ့သဘောလား
။ဟုတ်ကဲ့ပါကျွန်တော်အလုံးသိတဲ့အတိုင်းဒီဒီကာမိုင်းမြို့နယ်မှာဖြစ်ခဲ့တဲ့လိုင်နောင်ခု area မှာဆိုရင်အရတားပြည်သူလူထုသူတို့တရွာလုံးနီးပါးပေါ့နော်ဧပြီလ17ရက်နေ့ကနေတောက်လျှောက်ပြိမိတဲ့အနေအထားမျိုးရှိခဲ့တယ်။အဘက်ဘက်ကနေအားလုံးစူးစားတယ်။ဒီနယ်အစိုးရခွင့်ပြုမှုတွေလည်းပြုခဲ့တယ်။ဒါပေမဲ့လက်တွေ့ပြန်ကဲထုတ်တဲ့အချိန်မှာကြန့်ကြာတယ်။နောက်ဆုံးပြည်ထောင်စုအစိုးရပြည်ထောင်စုဝန်ကြီးတက်လာတဲ့အချိန်စစ်တပ်နဲ့ပြန်ညှိနှိုင်းတဲ့အချိန်ကြတော့မေလ9ရက်6ရက်လောက်မှာမှသူတို့ပြန်မြန်မာထွက်လာနိုင်တဲ့အနေအထားဆိုတော့ဒါဟာတော်တော်လေးရက်ကြာပေါ့နော်ကိုယ့်ရဲ့ရက်ကြာမှာပြိမ့်နေတဲ့အနေအထားရှိတာဖြစ်ပါတယ်အခုဆိုရင်လည်းအင်ဂျင်ယန်ဒေတာဘက်မှာဒီလိုကိုတိုက်ပွဲဒေတာမှာပေါ့နော်အဲ့လိုဆက်ပြမပြိမ့်နေတဲ့လူဒီဆက်ပြမရှိနေဒေတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့အခုအကူအညီပေးတဲ့နေရာမှာရောကိုကောင်ဆောင်တို့အခုဒီအဖွဲ့တွေနေနဲ့အဓိကအလို့အဆုံးကဘာတွေဖြစ်မလဲလိုအပ်တာကတော့ဆန္ဒရိက္ခာနဲ့စေဝါပါညာကတော့ဒါအခြေခံအဖြစ်ဒါဟိုဘယ်ချိန်မဲဖြစ်ဖြစ်ဒုက္ခတွေဟိုဟာစိပိဆောင်တွေတော့ကလိုအပ်နေမှာပဲလေဒါပေမဲ့အဲ့ထက်မှာမှအကိုကမ္ဆောင်တို့အထူးပြုပြီးတော့လိုအပ်တယ်ဆိုတာဘာတွေရှိလဲ
ဟုတ်ကဲ့ကျွန်တော်လိုအပ်ချက်ကိုနှစ်ပိုင်းခွဲပြီးပြောလို့တာဖြစ်ပါတယ်ပထမအပိုင်းကျတော့ဒီလက်တလောဒီမေဧပြီနဲ့မေလမှာထွေပြေးသိမ်းဆောင်ရတဲ့အရေးအတွက်က9,000ကျော်ရှိတာဖြစ်ပါတယ်သူတို့အတွက်လက်တလောတော့ဒီအစာနာရိခါတို့အားလုံးကြတော့ကျွန်တော်လက်တလောကူထားနိုင်တဲ့အနေထားရှိတယ်။ဒါပေမဲ့ဒီအစုအဖွဲ့အတွက်ဆိုရင်သူတို့တကယ်ပဲဒီမှာစခန်း IDP စခန်းမှာရေရှည်နေရတော့မယ်ဆိုရင်သူတို့တဲ့လိုအပ်ချက်တွေဟာအင်မတန်မှများလာမှာဖြစ်ပါတယ်။အခုဆိုရင်ကျွန်တော်တို့ဟိုလက်တလောရာကြီးတွေပဲထိုးပြမှနေထားတယ်။အခုအသိမကြအောင်ဆိုရင်မိုးရာသီဝင်တော့မယ်။သူတို့အတွက်ဒီအမုန်းအကာလုံလုံခြုံခြုံနဲ့နေနိုင်ဖို့ကိစ္စဟာအင်မတန်မှအရေးကြီးလာပြီ။ကလေးတွေကြောင်းတက်ဖို့လိုလာပြီကိုယ့်ရဲ့ရက်ရွာမှာစွန့်ပြေးလာရတယ်ဆိုတော့အဲ့ဒီကိစ္စတရားအစပေါ့နော်အဲ့ဒီဟာဒီဟာလက်တလောထွေပြေးတိမ်းချောင်တဲ့လူတွေအတွက်အများကြီးလိုမှာဖြစ်ပါတယ်တစ်ဖက်မှာကျတော့ဒီတစ်ခေါက်ထွေပြေးတိမ်းချောင်တဲ့အုပ်စုကျတော့တော်တော်လေးတောထေးတောင်ထေးမှာရက်လာကြာပြင်းမှထွေပြေးရတဲ့အတွက်ကြောင့်သူတို့အတွက်ဒီ psychosocial support ပေါ့နော်စိတ်ပိုင်းဆိုင်ရာအစသူတို့တော်တော်လေးပြင်ပန်းနှွမ်းနေတဲ့အနေအထားစိတ်ဖြစ်စီတဲ့အနေအထားကြီးလည်းအများကြီးရင်ဆိုင်နေရတာဖြစ်ပါတယ်အများစုကြတော့အမျိုးသမီးကလေးတက်ကြီးလွယ်ရွယ်ဦးတီပါတော့သူတို့ကိုတော်တော်လေးအချိန်ပေးပြမပြန်ပြမကူညီဖို့လိုတဲ့အပိုင်းရှိပါတယ်တစ်ဖက်မှာကြတော့ကျွန်တော်တို့ IDP စခန်းမှာနေနေတဲ့အယတပီတူလူထုက9နှစ်ထဲကိုဝင်လာပြီတစ်ဖက်မှာကြတော့နိုင်ငံတကာရဲ့အကူအညီပေးမှုတရားလည်းရောကြလာတာနဲ့အမျှသူတို့အတွက်အခြေခံလိုအပ်ချက်တွေဟာအများကြီးရှိလာတာဖြစ်ပါတယ်တစ်ဖက်မှာစာနာရိက္ခာမလုံလောက်တဲ့ကိစ္စတချို့ စခန်းနေဆိုရင်စာနာရိတ်ခါဖြတ်တောက်မှုခံရတဲ့အနေအထားတွေရှိလာတယ်။အဲဒါအပြင်သူတို့နေခဲ့တဲ့အမုန်းအကာတွေဆိုရင်လည်းအခုနှစ်ပေါင်းကြာလာတဲ့အချိန်မှာယူယွင်းလာတဲ့ပျက်စီးလာတဲ့အသစ်ပြန်ဆောက်ဖို့လိုလာတဲ့ဒါတည်အပြင်ပေါ့နော်အထူးပြစ်တော့မိဘတွေအနေနဲ့ကလေးတွေရဲ့ရှေ့ရေးပညာရေးကြောင်းထွက်တဲ့ဥယေဟာတော်တော်လေးများလာတယ်။ဘာကြောင့်ဆိုမိဘရဲ့မိဘကိုပြန်မြမရှာကျွေးနိုင်ဖို့ကလေးတွေအရွယ်ရောက်တာနဲ့ကြောင်းထွက်တဲ့အနေထားကြီးလဲတိုးလာတယ်။ဆဝတ်နေရဲ့အတွက်တော်တော်လေးပူတယ်။အဲ့ဒီအနေထားမှာတစ်ဖက်မှာတော့ကိုယ့်ရဲ့စခန်းမှာနေလို့တစ်ဖက်မှာကျတော့ကိုယ့်ရဲ့အယက်ဒေတာကိုပိုင်ဆိုင်ခဲ့တဲ့မြင်ရကိစ္စတရားလည်းစိန်ခေါ်မှုပေါင်းများများစွာနဲ့ပြန်ရင်ဆိုင်လာရတယ်။အထူးဖြင့်စိန်ခေါ်မှုအကြီးဆုံးကျတော့အခုကချင်ပြည်နယ်မှာဒီတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ဝန်လာတဲ့ငပြောဆိုင်ကင်းဟာIDPD အတွက်တော်တော်လေးစိန်ခေါ်မှုကြီးတာဖြစ်ပါတယ်။အကယ်၍ငိမ့်ချမ်းသွားလို့ကိုယ့်ရဲ့ကိုယ်ရပြန်မယ်ဆိုရင်တော့မှသူ့ရဲ့အရေးဒေတာမှာညီပိုင်ဆိုင်မှုကိစ္စအစပေါ့နော်။သူတို့ရဲ့အသက်မွေးမ်းကြောင်းပြန်လဲလုတ်ကင်နိုင်ဖို့ကအစတော်တော်လေးစိန်ခေါ်မှုများလာမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်လည်းကြားဘူးရတယ်ဧကတွေထောင်းနေချီတိမ်ပြီးတော့မပြောခင်နေဆိုင်ကြတယ်ဗျာညာဆိုကချင်ပြည်မှာအခုဒီလက်သိမ်းရသိမ်းဖြစ်တဲ့ကိစ္စတွေပေါ့နော်။ဒါပေမဲ့ကျွန်တော်အခုထပ်ပြီးတော့မေးချင်တာကဒီအခုဟိုဒုက္ခတွေကိုကြီးဖို့တို့ဒီစီဘေးဆောင်နဲ့သူတွေကိုကိုကြီးဖို့လို့ပြောကြတဲ့နေရာမှာလက်တလုံးအကူကြီးလိုအပ်တာကိုပဲအာယုံဆိုင်ပြီးလောက်ကြတာများတယ်လေ။တပတ်စာဝတ်နေရေးတပတ်သူတို့နေဖို့အမိုးအကာစေဝါတောက်သုံးရေးစသဖြင့်ပြောကြဆိုတော့ကိုကံဆောင်ပြောတဲ့ထဲမှာလည်းပြောပါစိတ်ပိုင်းဆိုင်ရာကိုကြီးမှုပေါ့နော်။ရေရှည်မှာအခုကလေးတွေဆိုလို့ရှိရင်သူတို့ trauma ရသွားတယ်ပေါ့နော်။သူစိတ်ကြီးကြိုက်သွားတယ်။သူတို့ကြီးလာရင်ဘာဖြစ်မလဲမသိဘူး။ဒီရဲ့ effect တွေကသူတို့ဘယ်လောက်အထိသူတို့တသက်မှာမဟုတ်နော်။ဘလောက်တည်းရရှိပါသွားမလဲဆိုတာလည်းမသိဘူးပညာရေးရလည်းသူတို့ကတစ်ဖက်မှာဆုံးရှုံးရတဲ့ဟာလည်းရှိတော့အဲ့ဒီဟာအတွက်ကောစဉ်းစားပြီးတော့ပြင်ဆင်တာတွေရှိနေပြီလားလောက်ကြပြီလား
ကျွန်တော်ရဲ့စိန်ခေါ်မှုအကြီးဆုံးကတော့ဒီရေရှည်အပိုင်းကိုထည့်သွင်းစဉ်းစားဖို့ကကျွန်တော်အနေနဲ့စဉ်းစားတယ်ဒါပေမဲ့လက်တွေ့မှာတော်တော်လေးစိန်ခေါ်မှုများနေတာဖြစ်ပါတယ်တစ်ဖက်မှာကျတော့အကူအညီတွေနဲ့လည်းဆက်ဆက်နေတာဖြစ်ပါတယ်လက်တလို့အထိကျွန်တော်ရတဲ့အလုံငွေအများစုဟာကာလအတူအတွဲပဲဖြစ်နေတယ်ပြီးရင်တကယ်ပဲအခြေခံကြတဲ့စာနာရိတ်ခါအတွဲပဲဖြစ်နေတယ်ကျွန်တော်အနေနဲ့လည်းစိုးရင်တာကဒီကိစ္စကိုကျွန်တော်လက်တလို့အနေနဲ့ပဲဖြေရှင်းလို့မဖြစ်နိုင်တော့ပေါ့နော်ဒါကြောင့်ဒီစပေးဒုက္ခတေတီရဲ့အရေးကိုကြည့်မယ်ဆိုရင်ကျွန်တော်ရေရှည်ရေရှည်လို့ပြောတဲ့အချိန်မှာတို့ရဲ့အသက်မွန်းကြောင်းမှုကိစ္စကလေးဒီရဲ့ပညာရေးကိစ္စအထူးဖြစ်တော့ဒီအပိုင်းနေပုံပြမအရေးကြီးလာမယ်တစ်ဖက်မှာကျတော့ဒါဒီပြောနေတဲ့အချိန်မှာတို့ရဲ့ဘေးကင်းလုံခြုံမှုကိစ္စစိတ်ပိုင်းဆိုင်ရာလုံခြုံမှုကိစ္စခဏပြောတဲ့ဒီစိတ်တန်ရာရရှိမှုကိစ္စအတီးပြီးရင်ဒီတစ်ဖက်မှာကျတော့ဒီပလိပက်ခဒေတာမှာဒီလိုထွေပြေးသိမ်းချောင်ရတော့မိသားစုထဲမှာလည်းဒီအင်ဒူအချမ်းဖက်မှုတွေလည်းများလာတာပေါ့နော်ဒီအရေးကြီးကိစ္စတရားအစကျွန်တော်တို့တော်တော်လေးဂရုစိုက်ပြီးမှလှုပ်ဆောင်ရမယ့်အနေအထားမျိုးဖြစ်လာတာဖြစ်ပါတယ
်ဟုတ်ကဲ့အဲရမုံငွေကိစ္စကိုကျွန်တော်မေးချင်တာအခုကုညီနေကြတယ်ဆိုတာကိုယ့်အိတ်ကိုစိုက်ပြီးကုညီဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူးလေဆိုတော့ဟိုပမာဏကလည်းကြီးလွန်းတာပေါ့နော်နောက်ပြီးတော့နှစ်တရားလည်းအများကြီးဖြစ်လာပြီဆိုတော့အခုကုညီနေတဲ့ဥစ္စာတွေကရောဘယ်အဖွဲ့အစည်းတွေအများအကူအညီရသလဲပြည်ပအကူအညီတွေရသလားကျွန်တော်တို့ပြောပြလို့ရအောင်
ဟုတ်ကဲ့ပါအဲဒီလက်တလောဖြစ်တဲ့အချိန်မှာကြတော့ဒီပီတူလူထုဒီအနေနဲ့ပေါ့နော်နိစ္စရာအနေနဲ့တို့ဟိုတတ်နိုင်တဲ့ဖက်ကနေဒီတတိပုဂ္ဂလအနေနဲ့ဖြစ်စေအသိတော်အနေနဲ့ဖြစ်စေကမခထပြုပြီးမှကူတာပေါ့နော်ဒါပေမဲ့အဲ့ဒီအကူအညီတရားကျွန်တော်လက်ချီကြပြီးမှကျွန်တော်တို့ဟုတ်မတုံးနိုင်ဘူးပေါ့နော်ဒါကာလတစ်ခုအထိတော့အဆင်ပြေတယ်ဒါပေမဲ့အထက်ပို့ပြီးမှကြာသွားပြီဆိုရင်ကျွန်တော်အနည်းနဲ့အများကျွန်တော်ဟာနိုင်ငံတကာရဲ့ပံ့ပိုးမှုနဲ့ကျွန်တော်ကူညီရတာဖြစ်ပါတယ်တစ်ဖက်မှာကြတော့နိုင်ငံတကာရဲ့အကူအညီတွေကလည်းတစ်နှစ်ပြီးတစ်နှစ်ကျွန်တော်နှိုင်းယှဉ်ပြီးကြည့်လာမယ်ဆိုရင်တဖြည်းဖြည်းလျော့ချလာတဲ့အနေအထားရှိတာဖြစ်ပါတယ်အဲ့ဒါကြောင့်လည်းကျွန်တော်ဒီအယတပီတူလူထုစပေးဒုက္ခတေတီရဲ့ဂျာမစိန်ခေါ်မှုဒီပုံများလာတာဖြစ်ပါတယ်
ဟုတ်ကဲ့အဲ့ဒါနောက်တစ်ခုကျွန်တော်နောက်ဆက်တွဲအဲ့ဒါဝယ်ထပ်ပြီးတော့မေးချင်တာကပြည်တွင်းကကုညီခြင်းတဲ့သူတွေကကုညီလို့ရသလားပြည်တွင်းအကူညီရောဘယ်လောက်အတိုင်းတိုင်းရလဲတဘောအခုတိုင်းဆိုရင်ကျွန်တော်နားလဲသလားဆိုပြည်ပအကူညီကပုံများရတယ်ပေါ့နော်ပြည်ပလာတဲ့အကူညီကဆိုတော့ပြည်တွင်းကဟိုလူချင်းတဲ့လူတွေတဘောကချင်းပြည်နယ်ကပဲဖြစ်ဖြစ်တခြားပြည်နယ်တိုင်းဒေသတွေကပဲဖြစ်ပေါ့နော်ကုညီခြင်းလို့ကုညီတဲ့လူတွေရောရှိလား
ဟုတ်ကဲ့အထူးဖြစ်တော့ကျွန်တော်ခနုကပြောသလိုအထူးဖြစ်တဲ့ပြည်တွင်းကအဖွဲ့အစည်းတို့လူတို့ဒီပါတာရဲ့အသင်းဖွဲ့ဒီအများစုကြတော့ဒီပလပခဖြစ်လို့ကနဦးထွေပြေသိမ်းချောင်လာတဲ့အချိန်မှာဒါလည်းမျက်ဝါထင်ထင်ဆိုတော့အဲ့ဒီချိန်မှာလူတန်းနဲ့အနေထားပုံများတာဖြစ်ပါတယ် ကာလာကြာလာပြီဆိုရင်သူတို့အနေနဲ့လည်းတောက်လျှောက်ဆက်ကူနိုင်ပဲအနေထားတော်တော်လေးယော့လာတယ်အခုဆိုရင်လည်းဒီစပေးဒုက္ခတေတီဒီကိုအများစု host လုပ်ထားရတဲ့အနေထားအင်ရှင်အဖြစ်လက်ခံရတဲ့အနေထားကြတော့အသင်းတော်တွေအများစုဖြစ်ပါတယ်သူတို့ကလည်းပုံမှန်လအတိုင်းကိုယ့်ရဲ့အသင်းတော်မှာလည်းအလူငွေတွေကောက်ပြင်းမှအကူနေတဲ့အပိုင်းတွေတော့ရှိတာပေါ့နော်တပမဲ့ကာလကြာလာတဲ့အချိန်မှာထေဝန်တဲ့အလူငွေတရားအစအသိန်းတော်တွေမှာလည်းတော်တော်လေးအားနည်းလာတဲ့အပိုင်းရှိတာဖြစ်ပါတယ်ကျွန်တော်အနေနဲ့လည်းဒီစပေးဒုက္ခတွေဖြစ်လာပြီဆိုရင်ဖြစ်တဲ့အချိန်မှာတော့တနိုင်ငံလုံးအတိုင်းအတာအနေနဲ့တို့တတ်နိုင်တဲ့ဖက်ကနေတော့ကူတဲ့အပိုင်းနေတော့တဲ့တောက်လျှောက်ရှိတာဖြစ်ပါတယ်ဒါမဲ့ခဏကျွန်တော်ပြောလို့ရေရှည်ဖြစ်လာတဲ့အချိန်ကျတော့တို့အနေနဲ့ဒါကိုရေရှည်မကူနိုင်ဘူးပေါ့နော်တော်တော်များများတော့ one offတကြိမ်တခါဒါမှမဟုတ်နှစ်ကြိမ်သုံးကြိမ်အဲ့လိုကူတဲ့အနေထားတည်တော့ရှိနေတာဖြစ်ပါတယ်
။ဟုတ်ကူညီခြင်းလည်းဆိုရင်ရောတခြားဒေသလူတွေကကူညီခြင်းလည်းဆိုရင်ရောလောလောကူကူညီလို့ရတဲ့တဘော website လိုမျိုး Facebook လိုမျိုးတဘောရှိသလားပေါ့ဥပမာဆိုလို့ရှိရင်ပုံမှန်ရေးကြည့်တယ်ဆိုလို့ရှိရင်ရေးကြည့်တဲ့ညဘယ်အဖွဲ့ကိုလူကြပါပါညာဆိုအဲ့လိုမျိုးရှိတယ်လေ။ဆိုတော့ဒီကိစ္စမှာရောဒါရေရှည်ဖြစ်တယ်ဆိုပေမဲ့လည်းပုံမှန်ကူညီသွားဖို့အတွက်လောလကူကူညီလို့ရနိုင်တဲ့နေရာရှိသလားအဲ့ဒါကိုတည်ပြလို့ရလား
ဟုတ်ကဲ့အဲ့ဒီဟာရှိပါတယ်အဲတစ်ဖက်မှာဆိုရင်တော့ဒီကျွန်တော်တို့ဟိုပူပေါင်းလုပ်ငန်းစဉ်အဖွဲ့အနေနဲ့လည်းဒီအေလူတန်းနဲ့အလူငွေတွေကိုလက်ခံပြီးမှကျွန်တော်တို့ထပ်ဆင့်ပြန်ပြီးမှကူညီပေးတဲ့အနေထားရှိရပေါ့နော်ဒီပူပေါင်းလုပ်ငန်းစဉ်အဖွဲ့လို့ပြောတဲ့အချိန်မှာခဏအသိန်းတော်တွေလည်းအားလုံးပါရေပေါ့နော်ဒါကnetbook တစ်ခုအနေနဲ့ကူညီလို့ရတယ်တစ်ဖက်မှာကျတော့ဒီကချိန်ငင်းချမ်းရဲ့ကွန်ရက်ပေါ့နော်အဲ့ဒီကချင်ငင်းချမ်းရဲ့ကွန်ရက်ကနေတဆင်ဖြစ်စေအထူးဖြစ်ကချင် data အတွက်ဆိုရင် concern care and contribute ဆိုတဲ့ web page လေးထောင်ထားတာရှိတယ်အမှဆိုရင်လည်းအားလုံးဝိုင်းပြီးမှလူတန်းလုပ်လေရတဲ့အနေအထားတွေရှိတာဖြစ်ပါတယ်
ဟုတ်ကဲ့ကိုကမ်ဆန်ကျေးဇူးအများကြီးတင်ပါတယ်ခုလိုဖြစ်ပြီး